မိုကာမုန်တိုင်းပေးကြောက်ခဲ့တဲ့ရခိုင်ပြည်နယ်အတွင်းအခြေအနေတွေကိုတွားရောက်မှတ်တမ်းတင်ရိုက်ကူးခဲ့တဲ့မြန်မာနောက်ဓာတ်ပုံသတင်းတောက်ကိုဆိုင်စော်တိုက်ကိုစစ်ကောင်စီကနေအလုတ်တန်းနဲ့ထောင်တန်းအနည်း20ချမှတ်လိုက်ပါတယ်။ပထမဆုံးရုံးချင်းမှာပဲတောင်တကုံမြို့နယ်စစ်ခုံရုံးကနေထောင်တန်းချမှတ်လိုက်တာဖြစ်ပြီးရှေ့နေတွေနဲ့ခုခံခြေပါခွင့်မရခဲ့ပါဘူး။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့နန်းလောင်ကပြောပြမှာပါခင်ဗျာ
။ရှမ်းကုန်မြို့အိမ့်စိန်ထောင်တွင်စစ်ခုံရုံးကနေစက်တင်ဘာ6ရက်နေ့ကအခုလိုအမိန့်ချမှတ်လိုက်တာဖြစ်ပါတယ်။တရင်ထောက်စိုက်စော်တိုက်ဟာမုခမုံတိုင်းတရင်သွားယူရင်းရှခိုင်ပြင်းနဲ့စစ်တွေမျိုးမှာပြီးခဲ့တဲ့မေလအတွင်းဖမ်းဆီးခံရတာဖြစ်ပါတယ်စစ်တွေမှာဖမ်းဆီးခံရတဲ့စိုက်စော်တိုက်ကိုရန်ကုန်မြို့ကိုပြောင်းရွှေ့ခဲ့ပြီးစစ်ကြောရေးစခန်းတွေမှာတပတ်ကြာကြာစစ်ဆေးခံခဲ့ရပြီးတဲ့နောက်အင်းစိန်ထောင်ကိုပို့ခဲ့တယ်လို့မြန်မာနောက်တရင်ဌာနကထုတ်ပြန်ပါတယ်သူ့ကိုစစ်ကောင်စီကတဘာဝဘေးအန္တရာယ်ဆန်ရစီမံခန့်ခွဲမှုဥပဒေပုံမှန်29စုပေါ်အောင်လုပ်ဆောင်မှုဆိုင်ရာရာဇသက်ကြီးဥပဒေပုံမှ905ကကြီးဆက်သွယ်ရေးဥပဒေပုံမှ66ကကြီးနဲ့နိုင်ငံတော်အကြီးအကဲဖြစ်စီမှုဆိုင်ရာဥပဒေပုံမှ114တို့နဲ့တရားစွဲထားတယ်လို့မြန်မာနောက်ကထုတ်ပြန်ထားပါတယ်။စိုင်းစော်တိုက်ကိုအင်းစိန်ထောင်မှရှိတဲ့တောင်ငုံမြို့နယ်စစ်ခုံရုံးကပထမဆုံးရုံချိန်မှာပဲထောင်တန်းချမှတ်လိုက်တာဖြစ်ပြီးရှင်းနေငါရန်ခွင့်ခုခံခြေပါခွင့်မရဘဲအမိန့်ချမှတ်ခံခဲ့ရတယ်လို့မြန်မာနောက်ကပြောပါတယ်။တည်ရင်ရယူမှုအတွက်အခုလိုနှစ်ရှည်ထောင်တန်းချမှတ်လိုက်တာခုခံခြေပါခွင့်မရဘဲနှစ်ရှည်ထောင်ချလိုက်တာတည်င်းမီဒီယာသမားကိုတီဆဲတည်င်းမီဒီယာဥပဒေနဲ့မဟုတ်ပဲအရေးယူတာတွေကဥပဒေကြောင့်အရာမငြင်းညွတ်ဘူးလို့လည်းဝေဖန်လိုက်ပါတယ်
။သူကတည်င်းမီဒီယာကိုရယူဆောင်ရွက်နေတဲ့အချိန်မှာဘယ်နည်းနဲ့မှဘယ်အုပ်ချုပ်ရေးအဖွဲ့အစည်းကမှသူ့ကိုဖမ်းဆီးပိုင်မမရှိဘူး။သူ့တုံးဆွဲတဲ့တည်င်းမီဒီယာဆိုင်ရာသိရာတွေကိုလည်းဖျက်ဆီးခွင့်မရှိဘူး။သူရယူထားတဲ့သတင်းအချက်အလက်နဲ့ဆိုင်နဲ့ဓာတ်ပုံတွေမှတ်တမ်းတွေဗီဒီယိုတွေကိုလည်းဖြတ်ပြီးပိုင်မရှိသေးရဘူးလို့ဗိမ်းမီဒီယာဥရိပုံမှန်ခွန်မှအရှင်ကြေညာထားပါလေအဲသို့တော်လည်းပဲဒါတွေကိုကျော်လွန်ပြီးဆောင်ရွက်တာကတော့သက်ဆိုင်ရာပုံကိုယ်တွေရဲ့အဲသူ့ရဲ့အော်ပေါ့နော်သူတို့ဟိုဥရိနဲ့ဆက်နေပြီးဆောင်ရွက်တာကတော့သူ့ရဲ့ဥရိအရာစောက်တဲ့တာဝန်လိုပဲကျွန်တော်ပြောချင်ပါဒီနေ့တော့ဥရိရဲ့တော့အမည်မဟုတ်ဘူးညို့တယ်လို့ပြောတော့ဘယ်လိုမှမလုပ်နိုင်ဘူး
မြန်မာနောင်အက်ဒီတာချုပ်ကိုဆွေဝင်းကတော့စိုင်းစော်တိုက်ဟာ2019ခုနှစ်မှာလက်တွဲလုပ်ကိုင်ခဲ့သူဦးဖြစ်တယ်လို့ပဲမြန်မာနောင်ကရေးသားခဲ့တဲ့အရေးကြီးသတင်းတွေမှတ်မများအသက်အမည်ကိုမငယ်ပဲအမြဲတမ်းရှေ့တန်းကနေသတင်းယူခဲ့သူဦးဖြစ်တဲ့အတွက်အခုလိုနှစ်ရှည်ထောင်တန်းချမှတ်ခံရတဲ့အပေါ်စိတ်ထိခိုက်မိတယ်လို့ပြောပါတယ်စိုင်းစော်တိုက်ဟာ Messenger ကြားနဲ့ SkyNet ARRI 7 days နဲ့မြန်မာနောင်တို့မှာအလုပ်လုပ်ခဲ့တဲ့ဝိုင်းရင်သတင်းတပ်ပုံသမားတအူလည်းဖြစ်ပါတယ်သတင်းသမားတွေပြုစုထားတဲ့စင်အရာအာနာသိမ့်မီကလေးကပြီးခဲ့တဲ့မေလအထိသတင်းသမားအယောက်900နီးပါးဖမ်းဆီးထိန်းသိမ်းခံခဲ့ရပြီးတော့အယောက်100နီးပါးပြန်လုခဲ့ပေမဲ့လို့သတင်းသမားအယောက်60ထက်မနည်းအကျဉ်းထောင်အစီအစီမှာဆက်ပြီးတော့ဖမ်းဆီးထိန်းသိမ်းခံရဆဲဖြစ်ပါတယ်